ရစ်တန်နိုင်ငံသားခီးသွားနှစ်ဦးကိုထိုင်းနိုင်ငံခေါတောင်ကျွန်းမှာတပ်ဖြတ်တဲ့ဆိုပြီးဆွဆွဲခံထားရတဲ့ဒီမြန်မာနိုင်ငံသားနှစ်ဦးရဲ့အမှုကိုလာမယ့်အင်္ဂါနေ့မှာပြန်လည်စတင်စစ်ဆေးမှာဖြစ်ပါတယ်။ဒီအမှုနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ရမှာထိုင်းနိုင်ငံရဲတပ်ဖွဲ့ဟာလုံထုံးလုံနည်းတွေအတိုင်းဆောင်ရွက်မှုမရှိတဲ့အပြင်တပ်သေးထောက်ထားတွေကိုလုံလုံလောက်လောက်မတင်ပြနိုင်ဘူးလို့အလုံးစုံရှိမြင်ခဲ့တာပါ။ရွှေပြောင်းလူသမားတွေဖြစ်တဲ့မြန်မာနိုင်ငံသားနှစ်ဦးဟာသူတို့ကျူးလွန်ခြင်းမရှိတဲ့ဒီအမှုအတွက်မတရားတပ်သက်ဆွဆွဲခံထားရတာဖြစ်တယ်လို့လည်းလူ့အခွင့်အရေးအဖွဲ့တွေကပြောဆိုထားတာပါ။ဗြိတိန်ခရီးသွားအသက်23နှစ်အရွယ်ဟန်နာဝက်တာရစ်ချ်နဲ့ဒေးဗစ်မီလာအသက်24နှစ်တို့ဟာလွန်ခဲ့တဲ့နှစ်စက်တင်ဘာလကအသက်ခံခဲ့ရပြီးသူတို့ရဲ့ခန္ဓာကိုယ်တွေကိုတော့ကောထောင်ကျွန်းကန်ဆာမှာရှာတွေ့ခဲ့ပါတယ်။အဲဒီကျွန်းဟာအပန်းဖြေခရီးလာရောက်သူတွေကမ္ဘာလက်ခရီးသွားတွေကြားရည်ပန်းစားတဲ့နေရာလည်းဖြစ်ပါတယ်။မြန်မာလူငယ်နှစ်ဦးကအခင်းဖြစ်ပြီးချိန်မှာသူတို့တက်ပါတယ်လို့နိုင်ငံတကာမီဒီယာရှေ့မှာဝန်ခံထားတာရှိခဲ့ပါတယ်။နောက်ပိုင်းမှာတော့အစစ်အစစ်မင်းမြန်းစဉ်အတွင်းနှိမ့်ဆက်မှုညှိမှတ်မှုတွေကြောင့်အဲ့ဒီလိုဝန်ခံခဲ့ရကြောင်းသူတို့ဟာလူတက်မှုနဲ့ပတ်သက်ရှင်းမရှိကြောင်းပြန်လည်ညင်းဆိုထားပါတယ်။